ရုရှားနိုင်ငံအနောက်ခြမ်းကော့စ်ဒေသနေရာတော်များများမှာဒီရုရှားယူကရိန်းနယ်စပ်ကနေအတွင်းပိုင်းကီလိုမီတာ30အထိယူကရိန်းတပ်တွေဝင်ရောက်လာတာကိုဟန်တားနိုင်ခဲ့တယ်လို့ရုရှားဘက်ကတော့ပြောပါတယ်ပြီးခဲ့တဲ့6ရက်တွင်းရုရှားနိုင်ငံတဲကိုယူကရိန်းတပ်တွေဝင်ရောက်တိုက်ခိုက်ခဲ့တယ်ဆိုတော့ယူကရိန်းသမ္မတဇယ်လန်စကီးကပထမဆုံးအကြိမ်တွေ့ခိုက်ပြီးတော့ဝန်ခံခဲ့ပါတယ်ရန်သူတပ်ဖွဲ့တွေကတန်ကြက်ကယူနေတဲ့ရုရှားပိုင်းနဲ့တဲကိုဝင်ရောက်ဖို့ကြိုးပမ်းမှုကိုရုရှားတပ်တွေဟန်တားနိုင်ခဲ့တယ်ဆိုပြီးတော့ရုရှားကာကွယ်ဌာနကနေကြေညာခဲ့ပါတယ်ယူကရိန်းရဲ့စစ်ကောင်စီအတွင်းပိုင်းကီလိုမီတာ30ဝန်းကျင်မှာရှိတဲ့ရုရှားပိုင်းကြီးရွာတွေအနီးယူကရိန်းတပ်တွေဝင်ရောက်လာတာကိုပိတ်ဆို့နိုင်ခဲ့တာလို့ရုရှားဘက်ကပြောဆိုတာပါရန်သူရဲ့နေမြေတဲ့အထိထိုးဝင်မှုအတွက်ယူကရိန်းစီးရေလှှရှားမှုတွေရှိနေတယ်ဆိုပြီးတော့ယူကရိန်းသမ္မတဇယ်လန်စကီးကလည်းညပိုင်းရုပ်သံမေးခွန်းမှာဝန်ခံပြောဆိုပါတယ်။တနင်္ဂနွေနေ့ညမှာယူကရိန်းရဲ့မြို့တော်ကီယက်ကိုပြစ်မှတ်ထားပြီးတော့ရုရှားဘက်က drone နဲ့ဒုံးကျည်ပစ်ခတ်မှုကြောင့်အသက်၄နှစ်အရွယ်ကလင်းငယ်အပါဝင်လူနေဦးသေဆုံးပါတယ်။တချိန်ထဲမှာတော့ယူကရိန်းဘက်ကပစ်လွှတ်တဲ့ဒုံးကျည်တစ်စင်းကိုရုရှားလေကြောင်းကာကွယ်ရေးကပစ်ချလို့လူနေအဆောက်အုံပေါ်ပြတ်ကျပြီးတော့14ဦးထိခိုက်ဒဏ်ရာရတယ်လို့ရုရှားပိုင်း Cross Data အုပ်ချုပ်ရေးမှူးကပြောပါတယ်။ယူကရိန်းမြို့တော်ကီယက်ရဲ့စစ်ကြေးပုံရမှာရှိတဲ့လူနေရပ်ကွက်ကိုဒုံးကျည်အစိတ်ပိုင်းတွေထိမှန်ပြီးတော့အပြက်စီးပုံတွေကြောင့်အသက်35နှစ်အရွယ်မျိုးသားတအူးနဲ့သူ့ရဲ့ကလင်းငယ်တို့ရဲ့ရုပ်လောင်းတွေ့ရတယ်ဆိုပြီးယူကရိန်းရေးပေါ်ဌာနကတင်းနေနေမှာထုတ်ပြန်ပါတယ်ဒီတိုက်ခိုက်မှုကြောင့်နောက်ထပ်လူ3ဦးလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်ခင်ဗျာ